မြန်မာနိုင်ငံထဲမှာနိုင်ငံရေးပါတီတစ်ခုအနေနဲ့ပြန်လည်ရပ်တည်ပြီးလုတ်ကင်သွားနိုင်မယ့်အလားအလာပို့ပြီးရှိလာပြီလို့မျှော်လင့်နေကြောင်းမြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဖွဲ့နဲ့ဒီကနေ့တွေ့ဆုံခဲ့တဲ့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်ပြပရောင်မြန်မာဒီမိုကရေစီရေလှုံ့ဆော်မှုအဖွဲ့တချို့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့တွေဒီကနေ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကအပြည့်အစုံပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကကိုယ်စားလှယ်တွေနဲ့ပြပရောင်မြန်မာဒီမိုကရေစီရေလှုံ့ဆော်နေတဲ့အဖွဲ့တချို့ကခေါင်းဆောင်တွေတွေ့ဆုံပြီးတော့အပြန်အလှန်ဆွေးနွေးမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ်။ထိုင်းမြန်မာအခြေဆိုင်လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီနဲ့ဒီကနေ့ဘန်ကောက်မြို့မှာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့တော့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကအခုလိုပြောပါတယ်
။အဓိကကတော့၃ချက်ပါပဲကျွန်တော်ဘက်ကဆွေးနွေးတာတိတိကျကျကကျွန်တော်ပါတီအနေနဲ့တိုင်းပြည်ရဲ့ခုနကဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းစဉ်မှာတိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာနိုင်ငံရေးပါတီအနေနဲ့ဒီကစီတရားဝင်ပါဝင်ပြီးတော့ကျွန်တော်ဆောင်ရွက်ချင်တယ်ဒါတိတိကျကျပါအဲ့ဒီအတွဲကျွန်တော်တို့မတရားသင်းကျွန်တော်ပါတီကိုဒါလိုစမှတ်ထားတဲ့မတရားသင်းနဲ့ပတ်သက်လို့ဖြတ်သိမ်းပေးဖို့နောက်ကျွန်တော်တို့အားလုံးပြန်ပြီးတော့အထက်မှနိုင်ငံရေးဟိုခိုင်မာမာလုတ်ပိုင်ခွင့်ရဖို့ပေါ့နော်အဲ့ဒီကိစ္စတွေကိုပြေးပါလေဆိုတော့တစ်ဖက်ကခုနကဝန်ကြီးဦးအောင်မင်းတို့ဝန်ကြီးဦးခင်ရိုးဘက်ကပြန်ဆွေးနွေးတာကတော့ဒီမတရားသင်းဖြတ်သိမ်းပေးဖို့ကိစ္စနောက်တစ်ခုကကျွန်တော်အားလုံးဟာပေါ့နော်ပြန်လာပြီးတော့အထက်မှနိုင်ငံသားရေးအခွင့်အရေးနဲ့အညီနိုင်ငံရေးလုံပန်ဆိုင်ဖို့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီနှစ်ချက်ကိုသမရစီကိုစာရေးပါသူတို့အနေနဲ့ဝိုင်းဝန်းပြီးတော့ဒီကိစ္စတွေကိုမဖြစ်ဖြစ်အောင်စူးစမ်းပြီးတော့ဆောင်ရွက်ပါမယ်လို့ကျွန်တော်တို့ပြောပါတယ
်လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီနဲ့အခုတစ်ချိန်တွေ့ဆုံတာဟာဒုတိယအချိန်ဖြစ်ပြီးတော့ဇူလိုင်ဒါမှမဟုတ်ဩဂတ်လလောက်မှာနောက်တစ်ချိန်ထပ်မံတွေ့ဆုံဖို့စီစဉ်နေတဲ့အကြောင်းလဲဦးအောင်မိုးစောကပြောပါတယ်ပြပမှာဆယ်စုနှစ်နဲ့ချီလှုပ်ရှားနေတဲ့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီအနေနဲ့မြန်မာနိုင်ငံအတွင်းတရားဝင်နိုင်ငံရေးပါတီတစ်ခုနဲ့ပြန်လည်ရပ်တည်လုပ်ကိုင်နိုင်မယ့်အလားအလာတွေပိုပြီးရှိလာပြီလို့ဒီကနေ့ဆွေးနွေးပွဲကနေမျှော်လင့်ရတဲ့အကြောင်းလဲဦးအောင်မိုးစောကပြောပါတယ်
။ဟိုဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့တော့အားရမှုရှိတယ်။ကျွန်တော်အနေနဲ့မျှော်လင့်ချက်ပေါ့နော်။ပိုပြီးတော့များလာတယ်လို့ကျွန်တော်အနေနဲ့ပြောချက်ပါ။ဒီဝန်ကြီးဦးအောင်မင်းတို့ဝန်ကြီးဦးခင်ကြီးတို့ရဲ့ပြောဆိုချက်တွေအရာဆိုလို့ရှိရင်ကျွန်တော်မတရားသင်ကိုမတရားသင်ဖြစ်ကျင်းတာကတော့ဖြတ်သိမ်းပေးမယ်အလားလားနောက်ကကျွန်တော်ပြန်ရဆိုင်မယ်အလားလားပြန်ပြီးတော့တိုင်းပြည်ထဲမှာနိုင်ငံရေးပါတီအနေနဲ့ဆိုင်ဆိုင်မှာမှာရပ်တည်ပြီးတော့အလုပ်လုပ်နိုင်မယ်အလားလားပုံများလာတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီနဲ့ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ဟာဒီကနေ့နေ့လယ်2နာရီလောက်ကနေ4နာရီလောက်ထိဒီဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတက်မကများအဖွဲ့ချုပ် FDUB နဲ့လည်းဒီကနေ့တွေ့ဆုံခဲ့သလိုမနက်ဖြန်မှာတော့ကရင်မျိုးသားစီယုံ KNU အပါအဝင်နေဆက်လက်နက်ကိုင်အဖွဲ့စည်းတချို့နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဆိုပါတယ်ဒီကနေ့ဆွေးနွေးပွဲအထွေမှာတော့ဒီမြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကမြင့်ထားဝင်ကြီးဦးအောင်မင်းဝင်ကြီးဦးခင်ကြီးနောက်ထပ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးတို့အပြင်ငြိမ်းချမ်းရေးအကျိုးဆောင်တွေဖြစ်ကြတဲ့ဦးလာမောင်ရွှေနဲ့ဒေါက်တာကျော်ရင်လိုင်စသဖြင့်ပုံကိုယ်တွေပါဝင်ခဲ့သလိုလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဘက်ကတော့ပါတီဥက္ကဋ္ဌအထွေထွေတွင်ရေးမှုနဲ့တခြားခေါင်းဆောင်တို့ဦးတို့ပါဝင်တယ်လို့လည်းဦးအောင်မိုးစောကပြောပြပါဗျ။ဒီကနေ့ဆွေးနွေးပွဲမှာသဘောတူညီချက်တစုံတရာရယူခဲ့တာမျိုးမဟုတ်ပေမဲ့လို့နောက်ထပ်ဆွေးနွေးမှုတွေဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့လည်းဆိုပါဗျ။မြေထောင်ဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဟာဒီနှစ်အစောပိုင်းကစလို့ပြပခြေဆိုင်ဒီမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေရဲ့အဖွဲ့အစည်းတွေနောက်လက်နက်ကိုင်အဖွဲ့တချို့နဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလှုပ်ဆောင်လာနေတာဖြစ်ပါတယ်ရှင်